AWR မျိုးလင့်ချင်းတန်လွင်စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ31ရက်မြန်မာတက္ကသိုလ်1383ခုနှစ်ပြာသူလခွေတနင်္လာနေ့မျိုးလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင်နေပါရရှင်။
တော်တော်ရှင်များခင်ဗျာမျောလင့်ချင်းတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1163ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်။ယောလင်းချင်းအတာSha Radio Bengala Concept Garden at the China Dancing Nice Evil Your Linjin Atta Radio Myanmar Asha Radio The Dingong Linya Jaya Zebo May Satay Your Linjin Radio
တော်တော်ရှင်များရှင်နေ့စဉ်သက်တာခရစ်တော်၌တာအစီအစဉ်ကိုသိခါရောရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ချစ်တော်တော်ရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးကိုမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့ရှေးဥစွာနှုတ်ခွန်းဆက်သလိုက်ပါတယ်အားလုံးပဲကိုစိတ်နှပြကျမ်းမာချမ်းသာတော်မူကြပါစေ။အခုချိန်မှာနေ့စဉ်အသက်တာခရစ်တော်၌သာအစီအစဉ်ရောက်ရှိလာပြီးဖြစ်တဲ့အတွက်ဓမ္မမိတ်ဆွေများအားလုံးဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားချင်ပါတယ်။ရှေးဦးစွာကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြချင်ပါတယ်။ဘယ်မှာတွေ့နိုင်တယ်လဲဆိုရင်ဟေဘဲဩဝါစာအခန်းကြီး7နဲ့အငယ်1နဲ့2ထဲမှာဖြစ်ပါတယ်။ဘယ်လိုဖော်ပြထားတယ်လဲဆိုတော့ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနောက်ဆက်တတ်သောဒူးစေရိုက်ကို၎င်းဖယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းနှုံးတိုင်းသို့ရောက်ခြင်းကအားမလျော့ပဲပြေးကြကုန်အံ့ယုံကြည်ခြင်းကိုအစအဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စစ်ထောက်ရှုကြကုန်အံ့ဆိုပြီးဖော်ပြထားပါသည်ချစ်တော်ရရှင်ပေါင်းတို့ခင်ဗျာအခုဖတ်သွားခဲ့တဲ့ကျမ်းချက်အရရှင်ပေါလုအနေနဲ့ကျွန်တော်တို့တွေရဲ့အသက်တာဟာပြေးပြိုင်ပွဲနဲ့တူတဲ့အကြောင်းကိုဖော်ပြထားတာတွေ့ရှိရပါတယ်။တကယ်လည်းဟုတ်ပါတယ်ခင်ဗျာ။အခုလိုခင့်မိတဲ့အချိန်မှာတော့ကြွက်ပြေးပြိုင်ပွဲလို့မကြခဏညွှန်းဆိုပြောတတ်လေရှိပါတယ်။ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။ရှင်ပေါလုအနေနဲ့အသက်တာကိုအပြေးပြိုင်ပွဲလို့ပြောဆိုတဲ့နေရာမှာရှေးခေတ်တုန်းကဂရိလူမျိုးတွေရဲ့မာရသွန်ပြေးပွဲကိုပြန်ပြီးကြည့်ရပါစို့။အဲ့ဒီတုန်းကအပြေးသမားတွေအနေနဲ့ကွင်းထဲမှာပြိုင်ပွဲဝင်ပြီးဆိုရင်ကိုယ်လုံးဒီနီးပါလောက်မိမိတို့ကိုခန္ဓာမှာရှိတဲ့အဝတ်အစားတွေကိုဖယ်ရှားပြီးပြေးပြိုင်ကြတယ်ဆိုတာတွေ့ရှိရပါတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့ပြေးရမယ့်ခီးလန်းကိုကြန့်ကြာစေနိုင်တဲ့အဝတ်တွေမှန်သမျှကိုဖယ်ရှားရခြင်းပဲဖြစ်ပါတယ်ခင်ဗျာ။ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။ဒီကနေ့ကျွန်တော်တို့ရဲ့ဝိညာဉ်ရေးဆိုင်ရာအသက်တာမှာလည်းအဲ့ဒီလိုဖြစ်တဲ့ပါတယ်။အထူးသဖြင့်အနောင်အဖွဲ့လိုဖြစ်နေတဲ့မာနတရားတွေ၊လောကီဆံမှုတွေတန်တရားစိတ်တွေလောဘကြီးမှုနဲ့ပြင်းရည်ချင်းစတဲ့ဝိညာဉ်ရေးဟန်တာမှုမန္တမျှတွေကိုဘေးဖယ်ထားဖို့ပဲဖြစ်ပါတယ်။ရှင်ပေါလုအနေနဲ့နောက်ဆက်တတ်တဲ့ဒူးစရိုက်လို့ဆိုထားတဲ့နေရာမှာကျွန်တော်တို့နဲ့ကန့်ညိတွယ်နေတဲ့အပြစ်တွေကျွန်တော်တို့ကိုစေခိုင်းနေတဲ့အပြစ်တွေကိုဆုလိုခြင်းပဲဖြစ်ပါတယ်ခင်ဗျာ။ချစ်တော်ရရှင်ပေါလုခင်ဗျာအပူပိုင်းဆုံးမှာရှိတဲ့ သစ်တော်နဲ့ထဲမှာညအိပ်ပြုတ်တဲ့ခီးတဲ့တယောက်ရဲ့အဖြစ်ကိုစဉ်းစားကြည့်ကြပါစို့သူအနေနဲ့အကြီးဆုံးမိဘုံကြီးကိုအတနိုင်ဆုံးလုပ်ပြီးတော့မိဘုံရဲ့အနီးဆုံးနေရာမှာအနားယူရမှာဖြစ်ပါတယ်သူရဲ့ပပလည်းအရေးမဲကြီးတွေထဲမှာတော့ဝင်းတောက်နေတဲ့တော်သားရဲတွေရဲ့မျက်လုံးအဆုံတွေကိုတွေ့မြင်နိုင်မှာဖြစ်ပါတယ်တကယ်လို့သူအနေနဲ့မိဘုံကြီးကိုငိမ့်သတ်လိုက်မယ်ဆိုရင်တော့အဲ့ဒီပပလည်းမှာဝိုင်းနေတဲ့တော်သားရဲတွေအနေနဲ့ချက်ချင်းခုံအုပ်ပြီးတတ်ဖြတ်မှာမူချမလွဲပါဘူးခင်ဗျာဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီပုံပမာကတော့သာရမဏေဟာခရိယံတယောက်ကိုဖျက်ဆီးလို့တဲ့စန္ဒအမှန်ကိုဖော်ပြနေခြင်းပဲဖြစ်ပါတယ်ဒါကြောင့်ရှင်ပေါလုပြောသလိုကျွန်တော်တို့ကိုနောက်ဆက်တတ်တဲ့ဒူးစရိုက်တွေကိုဖယ်ရှားပြီးတော့ကျွန်တော်တို့ရှေ့မှာရှိနေတဲ့ပန်းတုံးတိုင်ကိုရောက်ဖို့ရန်အတွက်အားမလျှော့ပဲပြေးဖို့ပဲဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာပြေးပွဲမှာပန်းတုံးတိုင်ရောက်တဲ့အထိတွေ့ကြုံရင်ဆိုင်ရမယ့်အခက်အခဲတွေကိုသီးခံပြီးတော့ဇွဲလုံးလဝိရိယနဲ့ပြေးဖို့ပဲဖြစ်ပါတယ်ချစ်တော်တာရှင်ပေါင်းတို့ခင်ဗျာအပြေးသမားတယောက်အနေနဲ့ပြိုင်ပွဲဝင်နေတဲ့အချိန်မှာအနောက်ဘက်ကိုတစ်စက္ကန့်လောက်ပဲလက်ကြည့်လိုက်အောင်နဲ့အရှုံးပေါ်သွားနိုင်ပါတယ်ခင်ဗျာခရိယံအသက်တာမှာလည်းဒီလိုပဲဖြစ်ပါတယ်နောက်ကိုမလက်ပဲအထက်ကိုမျက်နာမှုဖို့ဖြစ်ပါတယ်တကယ်လို့ကျွန်တော်တို့အနေနဲ့ကိုကိုကိုပဲပြန်ကြည့်ရင်တော့ကိုဟာဘယ်လိုနီးနဲ့ကဲတင်ချင်းရနိုင်မလဲဆိုတာကိုမမြင်တွေ့ပဲရှိနေပါလိမ့်မယ်ဒါပေမဲ့စုံလင်စေတော်မူတဲ့ခရစ်တော်ယေရှုကိုအမြဲတမ်းထောက်ရှုမယ်ဆိုရင်တော့အရှုံးမရှိပဲအောင်မြင်ခြင်းပန်းနိုင်ကိုအရောက်လမ်းနိုင်ပါလိမ့်မယ်ခင်ဗျာဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီကနေ့လူအများစုဟာမိမိတို့ရဲ့ဘာသာရေးအသက်တာကိုမိမိတို့ရဲ့ခံစားမှုအပေါ်မှာပဲအခြေပြုထားကြပြီးမိမိတို့ရဲ့ကြီးပွားရေးနဲ့ဆုံးရှုံးခြင်းတွေကိုဆုံးဖြတ်ကြတဲ့အတွေ့အဲ့ဒီဤအားဖြင့်အမားတွေကိုပြုလုပ်နေကြပါတယ်။ဒါကြောင့်မို့ခံစားမှုတွေဟာကျွန်တော်ရဲ့အသက်တာအတွက်လုံခြုံတဲ့စံနှုန်းမဟုတ်ပါဘူး။ယုံကြည်ခြင်းကိုအစအဦးစီရင်ပြီးစုံလင်စေတော်မူတဲ့သခင်ယေရှုကိုစိတ်စိတ်ထောက်ရှုခြင်းသည်သာလျှင်ကျွန်တော်တို့ရဲ့တခုတည်းသောမျောလင့်ရာပဲဖြစ်ပါတယ်။ဒါကြောင့်ကိုရောရှင်ဖျားသည်သာလျှင်ကျွန်တော်တို့ရဲ့မျောလင့်ခြင်းယုံကြည်ခြင်းဖြောင့်မတ်ခြင်းနှစ်သိမ့်မှုနဲ့ဝမ်းမြောက်ရာပဲဖြစ်ပါတယ်ခင်ဗျာ။ဒါကြောင့်ကျွန်တော်ကျမတို့ရဲ့အသက်တာမှာအိုးဖဖျားယနေ့သားသမီးများတို့ရဲ့အသက်တာပြေးပွဲကြီး၌ပန်းတုံးတိုင်ရောက်နိုင်ဖို့ရန်ကိုရောရှင်ဖျားကိုအမြဲတမ်းစိတ်စိတ်ထောက်ရှုခြင်းအပြင်အောင်မြင်တော်သူအရောက်တိုင်းဖြစ်နိုင်ဖို့ရန်မဆရာတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ခြေတော်တာရှင်ဓမ္မမိတ်ဆွေညီကိုမမအရောက်စီတိုင်းပေါ်မှာဖျားရှင်ထာမကောင်းကြီးမင်္ဂလာဖျားဖျားကြားရောက်ပြီးနေစဉ်အသက်တာမှာလည်းခရစ်တော်ဖျားကိုအားကိုယုံကြည်ခြင်းအဖြစ်အောင်မြင်သူအရောက်တိုင်းဖြစ်နိုင်ကြပါစေThank you.
ာမြတ်မအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်များမင်္ဂလာတုခဖြာဖြာနဲ့ပြည့်ဝကြပါစေရှင်တောတာရှင်များရှင်လူတွေရဲ့အသက်တာမှာအတွေ့အကြုံအဖြစ်အပျက်တွေစုံလာပါတယ်ဒီအတွေ့အကြုံအဖြစ်အပျက်တွေကြောင့်ပြောင်းလဲခြင်းဖြစ်သွားတဲ့လူတွေရှိပါတယ်ဒီကနေ့မှာရီဘက်ကာရဲ့တည်တည်ခံချက်ကိုနာတော်တာဆင်းရင်ဝိညာဉ်ခွန်အားရရှိကြပါစေရှင်တောတာရှင်များရှင်ရီဘက်ကာဆိုတဲ့မိန်းကလေးဟာနိုင်ဂျီးရီးယားနိုင်ငံမှာနေပါတယ်။သူမရဲ့အသက်ဟာ16နှစ်ရှိပါပြီ။သူမရဲ့အတော်နဲ့နှစ်နှစ်လောက်သွားနေပြီးသူမရဲ့မိခင်ကွယ်လွန်သွားတဲ့အတွက်မိခင်ဇာပနကြောင့်အင်ကိုပြန်လာခဲ့တယ်။သူ့အင်ကိုပြန်ရောက်တဲ့အခါမှာသူမရဲ့အခန်းလေးကိုလူငယ်နှစ်ယောက်ကိုသူ့အဖေကငှားထားတယ်။သူမအဖေကမိတ်ဆက်ပေးလိုက်တဲ့အခါမှာအဲ့ဒီလူငယ်တွေဟာခရိယန်တွေဖြစ်နေတာကိုသိလိုက်ရတယ်။လူငယ်နှစ်ယောက်ဟာစကားပြောရင်ကျေးတိမ်မွေလာတယ်။ဖခင်တရားလည်းအလုံးမကိုင်းဆိုင်တယ်။သူတို့နဲ့မိတ်ဆွေဖြစ်ပြီးသူတို့ရဲ့တရားပွဲကိုဖိတ်လို့ရီဘက်ကာဟာသွားခဲ့တယ်။ညစဉ်ညတိုင်းလိုက်တဲ့အခါမှာဥပုံနဲ့အကြောင်းကိုပို့ပြီးတော့သိမြင်လာခဲ့တယ်။ရီဘက်ကာဟာဥပုံနဲ့အကြောင်းကိုကောင်းကောင်းလေ့လာပြီးတဲ့အခါဆရာကခရစ်တော်ဒုတိယအကြိမ်ကြွလာမယ့်အကြောင်းဆက်ပြီးတော့ရှင်းပြတယ်။သူမဟာသူ့အဖေကိုခရိယန်ဖြစ်ခြင်းနဲ့အကြောင်းပြောတော့ရီဘကာရဲ့ဖခင်ကဒါဆိုရင်ရိုးရာမိသားစုဆူတောင်းပွဲမှာမပါရတော့ဘူးပေါ့မပါဝင်တော့ရင်တော့နေရဲ့ကျောင်းစရိတ်ကိုမပေးတော့ဘူးလို့ပြန်ပြောလိုက်တယ်ရီဘကာဟာတတ္တိရှိရှိငင်းဆိုလိုက်တယ်ဒေါတာရှင်များရှင်နောက်ဆုံးမှာရီဘကာဟာကျောင်းမတက်ရတော့ပဲအိမ်မှာပဲနေခဲ့ရတယ်သူမဟာကျန်းစာဖတ်တယ်ဆူတောင်းတယ်သူမရဲ့ဖခင်ကသူမခရိယန်ထဲဝင်တယ်ဆိုပြီးအစာလည်းမကြွေးတော့ပါဘူး။ဒါကြောင့်ရီဘက်ကာဟာကျောင်းပြန်တက်ရဖို့လဲဆုတောင်းခဲ့တယ်။ကျန်းစာတင်ပေးတဲ့ဆရာကြီးကနှစ်ချင်းမင်္ဂလာပွဲပြုလုပ်တဲ့အခါမှာရီဘက်ကာကပါဝင်ချင်တယ်။သူ့အဖေကနေနှစ်ချင်းခံတဲ့နေ့မှာအိမ်ပေါ်ကဆင်းရမယ်လို့ပြောတယ်။နောက်တနေ့နှစ်ချင်းမင်္ဂလာရှိကြောင်းရီဘက်ကာသိတဲ့အခါမှာမြစ်စိတ်ဘက်ကိုခိုးထွက်လာခဲ့တယ်။ဘယ်သူမှမရောက်ခင်ရီဘက်ကာရောက်နေနေတယ်။သူမကိုအရင်နှစ်ချင်းပေးဖို့ဆရာကိုတောင်းဆိုခဲ့တယ်။အဲ့ဒီနောက်သူ့အဖေမသိအောင်အမြန်အဝတ်စားလဲလိုက်တယ်။သောတာရှင်များရှင်ရီဘက်ကာဟာနှစ်ချင်းခံခဲ့ရတာသူ့အဖေသိလို့စိတ်ဆိုးပြီးကြောင်းစိတ်မထောက်တော့တဲ့အကြောင်းတာမန်အမှုတော်ဆောင်တယောက်ကအသင်းအုပ်ဆရာကိုပြောပြတယ်။အသင်းအုပ်ဆရာကဒီကိစ္စအတွက်သုံးရက်အစာရှောင်ဆုတောင်းဖို့အကြံပေးလိုက်တယ်။သုံးရက်ပြည့်တော့အသင်းအုပ်ဆရာကရီဘက်ကာကိုမျှော်လင့်ခြင်းအသင်းတော်ကြောင်းရဲ့ဘောရာဆောင်မှာထားဖို့ခွင့်တောင်းတာထူးဆန်းစွာနဲ့သူမရဲ့ဖခင်ကခွင့်ပြုခဲ့တယ်။ကျောင်းစရိတ်အတွက်အရန်စိတ်ပူနေတဲ့ရီဘက်ကာဟာအရန်ပဲဝမ်းသာမိတယ်။နောက်ဆုံးမှာရီဘက်ကာဟာကျောင်းပြဖို့အတွက်ဒေသကွန်ဖရင့်ကသူမကိုကျောင်းစီထောက်ပံ့ခဲ့ပါတယ်။တော်တန်ရှင်များရှင်ယေရှုခရစ်တော်ဖခင်ကိုအားကိုးတဲ့လူတိုင်းဘယ်လိုပဲအခက်အခဲရှိနေပါစေဖခင်ရှင်ဟာအမြဲပဲကူညီမဆမှုကိုပေးနေပါတယ်။ဒါကြောင့်အခက်အခဲရှိနေတဲ့ရီဘက်ကာကိုပြဿနာတစ်ခုပြီးတစ်ခုပြေလည်သွားအောင်ကူညီမဆခဲ့တယ်။ရီဘက်ကာရဲ့တည်တည်ခံချက်ကိုနားတော်တန်ဆင်ရင်ဝိညာဉ်ခွန်အားရရှိပြီးဖခင်ရှင်ကိုအားကိုးနိုင်ကြပါစေ။တော်တတ်ရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
No, it was Sunday.
တာရှင်များခင်ဗျာခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကူကြီးများရဲ့စူးစမ်းမှုဘူးတုတ္တတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မျော်လင့်ခြင်းတန်လူငယ်မောင်မယ်လေးတို့ရဲ့ကဘာကျော်ကြားပုံကူများအစီအစဉ်မှာအမေရိကန်ပြည်ထောင်စုရဲ့28ဆမြောက်သမရဖြစ်သူဝူဒရိုဝီလ်ဆန်မြင့်အကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရဲ့ဝီလ်ဆန်ကို1856ခုနှစ်ဒီဇင်ဘာလ28ရက်နေ့မှာဗာဂျီးနီးယားပြည်နယ်စတွန်တန်မြို့မှာဖွားမြင်ခဲ့ပါတယ်ကွယ်သူကိုဖျားတရားယူသည့်ကန်ရှန်ပြည်ပညာကိုအထူးအားပေးတဲ့မိဘမျိုးရိုးကနေစင်းသက်မွေးဖွားခဲ့ပါတယ်ကွယ်ဝီလ်ဆန်ဟာမြောက်ကယ်ရိုလီးနားပြည်နယ်ဒေးဗစ်ဆန်ကောလိပ်ကျောင်းမှာပညာသင်ခဲ့ပါတယ်အဲဒီနောက်ပရင်စတန်တက္ကသိုလ်ကပွဲရပြီးဗာဂျီးနီးယားတက္ကသိုလ်မှာဥပဒေပညာကိုဆက်လက်စီးပူးခဲ့ပါတယ်။1885ခုနှစ်မှာဗရီမာကောလိပ်ကျောင်းမှာနိုင်ငံသမိုင်းနဲ့နိုင်ငံရေးပညာဆိုင်ရာတွဲဖက်ပေါင်းပေါက်ခရာထူးမှာခန့်ထားခြင်းခံရပါတယ်။လူငယ်မောင်မယ်လေးတို့ရဲ့1902ခုနှစ်မှာဝီလ်ဆန်ဟာပရင်စတန်တက္ကသိုလ်ကျောင်းအုပ်ကြီးဖြစ်ဆောင်ရွက်ခဲ့ပြီး1910ပြည့်နှစ်မှာနယူးဂျာစီပြည်နယ်ဘင်ခံပြည်အရွေးခံဖို့အဲရီယာရူကနေနှုတ်ထွက်ခဲ့ပါတယ်။ဝီလ်ဆန်ဟာဘင်ခံပြည်အရွေးခံရပြီးနောက်ပြည်နယ်ကြီးပွားတိုးတက်ရေးအတွက်ပြုပြင်ပြောင်းလဲမှုတွေကိုပြုလုပ်ခဲ့ပါတယ်။အဲဒါကြောင့်နိုင်ငံရေးကောင်းဆောင်ဖြစ်နာမည်ကျော်ကြားလာခဲ့ပါတယ်။1912ခုနှစ်မှာတော့ဝီလ်ဆန်ဟာအမေရိကန်သမ္မတဖြစ်လာပါတယ်။1918ခုနှစ်ဇန်နဝါရီလ10ရက်နေ့မှာသမ္မတဝီလ်ဆန်ဟာကွန်ကရစ်လွှတ်တော်မှာကမ္ဘာ့ငြိမ်းချမ်းရေးနဲ့သက်ဆိုင်တဲ့သမိုင်းဝင်အချက်14ချက်ကိုတင်ပြခဲ့ပါတယ်။အဲဒါကြောင့်ပထမကမ္ဘာစစ်ပြီးဆုံးလို့ဆေးရက်စဲရေးစာချုပ်ကိုချုပ်ဆိုကြတဲ့အခါဝီလ်ဆန်ရဲ့အချက်14ချက်ကိုအခြေခံခဲ့ကြပါတယ်။1918ခုနှစ်ဒီဇင်ဘာလပဲရစ်မြို့မှာကျင်းပတဲ့ငြိမ်းချမ်းရေးကွန်ဖရင့်မှာအမေရိကန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်တက်ရောက်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့သမ္မတဝီလ်ဆန်ဟာပထမကမ္ဘာစစ်ကြီးအပြီးမှာကမ္ဘာငြိမ်းချမ်းရေးကိုထိမ့်သိမ်းရန်အတွက်နိုင်ငံပေါင်းချုပ်အသင်းကြီးကိုတည်ထောင်ခဲ့သူလည်းဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရဲ့ဝီလ်ဆန်ဟာအမေရိကန်ပြည်ထောင်စုသမ္မတဖြစ်1912ခုနှစ်မှာ1916မှာတစ်ကြိမ်1916ခုနှစ်မှာ1920မှာတစ်ကြိမ်နှစ်ကြိမ်ရွေးခံခဲ့ရပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဝီလ်ဆန်ဟာစာပေသမားတယောက်ဖြစ်ပြီးငြိမ်းချမ်းရေးကိုလည်းမျက်နှာတယ်ကွ။အထူးသဖြင့်သူဟာနိုင်ငံရေးခေါင်းဆောင်ဖြစ်ပူရှင်ထင်ရှားပါတယ်ကွ။လူငယ်မောင်မယ်လေးတို့ရဲ့ဝီလ်ဆန်ဟာ1920ပြည်နှစ်မှာငြိမ်းချမ်းရေးနိုဘယ်ဆုကိုချီးမြှင့်တာခံခဲ့ရပါတယ်။ဝီလ်ဆန်ဟာ1924ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာဗာဂျင်တန်မြို့နေအိမ်မှာကွယ်လွန်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဒီနေ့မှာကြားသိရတဲ့ကဘာကျော်ပုဂ္ဂိုလ်ကြီးကတော့28ဆမြောက်အမေရိကန်ပြည်ထောင်စုရဲ့သမ္မတကြီးဝူဒရိုဝီလ်ဆန်မြင့်အကြောင်းပဲဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရဲ့သမ္မတကြီးဝီလ်ဆန်ဟာကမ္ဘာငြိမ်းချမ်းရေးကိုထိန်းသိမ်းဖို့နိုင်ငံပေါင်းချုပ်အသင်းကြီးကိုတည်ထောင်ခဲ့တဲ့ဗိုလ်ချုပ်ကြီးတူလည်းဖြစ်ပါတယ်။လူငယ်မောင်မယ်လေးတို့လည်းသမ္မတကြီးဝီလ်ဆန်မြင့်အကြောင်းကိုကြားသိရခြင်းအပြင်အများအကျိုးကိုသိဖို့ဆောင်ရွက်ပြီးငြိမ်းချမ်းမှုကိုစွမ်းဆောင်တတ်တဲ့လူငယ်မောင်မယ်လေးတွေဖြစ်ဖို့ကြိုးစားကြပါစို့။လူငယ်မောင်မယ်လေးတို့အားလုံးကိုယ်စိတ်နှဖျားရှင်လန်းချမ်းမြေကြပါစေကွယ်။မျော်လင့်ခြင်းတန်သောတာရှင်များရှင်မြမဆွေစုံချမ်းအတွဲ30နှစ်မှာဝူဒရိုဝီလ်ဆန်မြင့်အကြောင်းကိုကောင်းနှုတ်တင်ပြပေးခဲ့ခြင်းပဲဖြစ်ပါလိမ့်ရှင်။ကျေးဇူးတင်ပါတယ်ရှင်။သင်ရဲ့ရှေးဆန်းလာကိုဆင်ညွန်ပြမယ်။သွားမယ်ခီဟာလေးNi ni la cha တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပြူလွာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656296336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846489ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မြွန်လင်းချင်းအတံကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမြွန်လင်းချင်းအတံ Radio အစီအစဉ်တွေကိုနားထောင်ချင်တယ်ဆိုရင်တော့ Website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။